မှာလက်ကန်စမတ်ဖုန်းတွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကသတင်းပေးသတင်းရယူရဲ့အဓိကဆင်းရဲတစ်ခုလည်းဖြစ်နေပါတယ်မြန်မာနိုင်ငံမှာကတော့လက်ကန်စမတ်ဖုန်းတွေက application တစ်ခုဖြစ်တဲ့ Facebook ဟာလူတွေသတင်းရယူဖြန့်ဖြူးရဲ့အဓိကနေရာကြီးတစ်ခုဖြစ်လို့နေပါတယ် VOA အပါအဝင်နိုင်ငံတကာသတင်းဌာနကြီးတွေကတော့သတင်းဖြန့်ဝေတဲ့ဂျာဂန်တစ်ခုဖြစ်နေအသုံးပြုနေတဲ့ Facebook ကိုရည်ရွယ်ချက်ရှိရှိနဲ့အသုံးချနေသူတွေလည်းမနှဲလှပါဘူးမြန်မာနိုင်ငံမှာဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပြည်ပခါတွေအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစီတဲ့ရေးသားဖြန့်ချိမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစီခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ထံအသိအမှတ်ပြုထားပါတယ်ဒါကြောင့် Facebook ပေါ်မှာသတင်းမှန်တွေရနိုင်တယ်လို့သတင်းမှားတွေအများကြီးရှိတယ်ဆိုတာကိုသတင်းရယူသူတွေဘက်ကချင့်ချိန်ဆုံးဖြတ်နိုင်ဖို့အရေးကြီးပါတယ်ကလေးသမားတွေဘက်ကလည်းလူမှုကွန်ရက်ပေါ်ဖြန့်ဝေတဲ့သတင်းတွေကိုပို့ပြီးတော့သတိထားဖို့လိုတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကပြောပါတယ
်။ဒီသတင်းတွေကိုကျွန်တော်တို့ဟိုဒီစားသုံးသူရောဟိုထုတ်လုပ်သူရောပေါ့နော်တစ်ခုစုံ။အဲ့တော့သတင်းမီဒီယာအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်ဒီ journalist တွေကလည်းတော်တော်လေးဟိုသတိထားဖို့လိုတယ်။အာကိုယ့်စီဟိုဟာစာဖတ်သူတွေအနေနဲ့ကသိနေရမှာ။ဒါဒီလူတွေဆိုရင်တော့ပို့သိမှာပဲဆိုပြီးဥပမာကျွန်တော်တို့ဟိုရက်ထဲမှာသွားလာရင်လည်းဆိုရင်ဟာဒီတောင်းဆိုရင်ကတော့ဇာနယ်လုံနေတာသူကတော့ပူတိမှာပဲသူ့ဟာလာမေးကျွန်တော်မသိနိုင်ဘူးเนาะဟိုတရားရာတိနေလို့တချို့ကလည်းထင်တယ်အဲ့တော့ဒီ social media ပေါ်မှာလည်းကျွန်တော်အိတ်တောင်ဝင်ယူထားတယ်ဒီ journalist တွေအောင် media အဖွဲ့အစည်းကဒါလူတွေအနေနဲ့ကဟိုကိုကသူများထက်ပူပြီးတော့ဟိုတေးကြလေးနဲ့စဉ်းစားမယ်အခုရေးမယ်ဆိုရင်ဟိုစွာလုပ်ရမယ်ပေါ့เนาะ
သတင်းဖတ်သူတွေသတင်းရယူသူတွေဘက်ကလည်းသတင်းမှားတွေအမုန်းပွားစေတဲ့သတင်းတွေကိုထပ်ဆက်မဖြန့်မိအောင်တာဝန်ရှိတယ်ဆိုတာကိုလည်းဦးတောင်စုငင်းကထောက်ပြပါတယ်
။နောက်စာဖတ်သူတွေအနေနဲ့ကကြတော့လေဒါဟိုသူတို့ကိုယ်တိုင်လည်းတာဝန်ရှိတယ်ဆိုတာလည်းသူတို့သိနေခြင်းလေ။ဟိုဒီဟာတွေကိုဟိုအဖွဲ့အစည်းတွေကရည်ရွယ်ချက်ရှိရှိနဲ့ကောလာဟလတွေဖြန့်နေနိုင်တာပဲဆိုရင်ဟာဟိုဒါကျွန်တော်ကဟိုစဉ်းစားလာတော့ဟိုရွေးကောက်ဝဲကာလာလိုမျိုးနီးစပ်နေတယ်။ဒါမှမဟုတ်လေခုလိုမျိုး crisis တွေဖြစ်နေတဲ့အချိန်မှာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ဟာဆိုရင် very sensitive issue တွေပေါ့နော်ဆိုတော့အဲ့အရာတွေကိုသတိပြုပြီးတော့ဒီဟာဟုတ်နိုင်လားမဟုတ်နိုင်လားဆိုတော့ကိုယ့်ဘောင်စဉ်းစားပြီးတော့မှဒါဟိုဒီပေါ်မှာဘယ်လိုလုပ်တင်လဲပေါ့နော်ဥပမာကိုယ့်တငယ်ချင်းတွေတဲ့အနေကို share လုပ်ထားတာမျိုးတွေ့ရဆိုရင်ကျွန်တော်သာဆိုရင်တော့အဲ့ဒီကိုနှမ်းပြီးတော့ private message နဲ့ပို့ရတငယ်ချင်းအဲ့ဒါသတင်းတူချင်တယ်အဲ့ဒါမဟုတ်ဘူးချင်ဆိုတော့အဲ့ဒါသွားဟုတ်လားငါမသိလို့ငါပြန်ငါ share တော့ပြန်ထုတ်လိုက်မယ်ဆိုတာမျိုးအဲ့လိုမျိုးလေးကိုဟိုလူတိုင်းလူတိုင်းနေဒီဝိုင်းပြီးတော့ fact checking ပေါ့နော်အဲ့ဒါမျိုးလေးလုပ်စေချင်ပါတယ
်မြန်မာနိုင်ငံမှာက Facebook လူမှုကွန်ရက်ရဲ့လွှမ်းမိုးမှုကအတော်ကြီးတာပါအဲ့ဒီအတွက်တရားမှုတွေကလည်းမနှဲလာပါဘူးဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကတော့ Facebook တစ်ခုတည်းကိုအသုံးများနေကြတာကြောင့်အနုလက္ခဏာဆောင်တဲ့တရားမှုတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
Facebook ကတုံးရတာဆိုကျွန်တော်တို့ဟိုတခြား feature လေးတွေကကောင်းတယ်အဲ့ခါကျတော့ Facebook မှာရေးတယ်အဲ့ခါကျတော့ Facebook မှာလူတွေရှိတော့လူတွေထွက်လာလူတွေရှိတော့လူတွေထွက်လာဆိုတော့အကုန်လုံးကဒီ platform မှာပဲတိတ်မိနေတယ်တိတ်မိနေတဲ့အခါမှာခုနပြောသလိုကျွန်တော်တို့မှာအဲ့ဒီ platform ရဲ့ကန့်သက်ချက်တွေရှိလာတယ်ပေါ့နော်ကောင်းကောင်းရှာလို့မရတဲ့ဟာမျိုးတွေနောက်ပြီးတော့ဒီမှာ content တွေက Facebook ကလုံးတခြားနေရာမှာမရှိဘူးဆိုတဲ့ဟာမျိုးတွေအဲ့ဒီအပိုင်းတွေကတော့ကျွန်တော်တို့ကနည်းနည်းလေးအားနေလာတာပေါ့နော်နောက်တစ်ခုတော့ဒီလို platform တွေတုံးတဲ့အခါမှာကျွန်တော်ကမဲဆိုးရင်လုံးဝဟို Facebook ဒီ social network တွေပေါ့နော် Facebook တွေကအခုနောက်ပိုင်းမှာ algorithm ဆိုတဲ့ဒီ programming နဲ့အလုပ်လုပ်တဲ့ဆွဲအခါမှာသူကလူတွေကိုပေါ့နော်ကိုကဘယ်ဟာကို share လုပ်လဲဘယ်ဟာကို like လုပ်ဖူးလဲအဲ့ဒါနဲ့ဆက်ဆက်တဲ့ဟာတွေပဲကိုကိုရွေးကြတော့တယ်ဆိုလိုတာကျွန်တော်တို့ရဲ့အမြင်ကိုဥပမာစိန်ခေါ်တဲ့ဒီအကြောင်းအရာတွေ Facebook ကမထုတ်ကြတော့ဘူးပြတဲ့အခါမှာကျွန်တော်တို့ခုနလူတယောက်အနေနဲ့ဟိုဖွင့်ပြဖို့အတွက်ဆိုလို့ရှိရင်လည်းဒီ algorithm တွေထဲမှာကျွန်တော်ကပိတ်နေနေတယ်ခြားသတင်းတွေလည်းမရဘူးဥပမာကျွန်တော်ကဟိုအဖွဲ့အစည်းတစ်ခုကိုအရန်အောင်အားပေးတယ်အဲ့ဒီအဖွဲ့အစည်းကောင်းကောင်းရေးထားတဲ့ဟာတွေပဲကြိုက်နေလိုက်နေဆိုလို့ရှိရင်ကျွန်တော်ကအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာတွေပဲပြတော့မယ်အဲ့ကျွန်တော်အဲ့ဒီဟာတွေနဲ့ဆက်ကျင်တဲ့ challenge ဆိုတဲ့သတင်းတွေမပြတော့ဘူးဆိုတော့အဲ့ဒီဟာမှာကျွန်တော်တို့အတွေးခေါ်တွေပါလေလည်းအများအားဆိုနည်းနည်းလေးကြုံရတယ်လို့ကျွန်တော်တို့ယူဆလို့ရတယ်ရှင်ဟုတ်
Facebook တမျိုးလေးကိုအားကိုးနေကြတဲ့အတွက်မြန်မာဘာသာနဲ့ရေးထားတဲ့အချက်လက်တွေက Facebook ပေါ်မှာပဲစုပြုံနေတာကအားနည်းချက်တစ်ခုဖြစ်နေတယ်လို့မတ်ထထိုင်အောင်ကဆိုပါတယ်အထူးသဖြင့်သတင်းနဲ့ပတ်သက်လို့အမှားအမှန်ခွဲခြားနိုင်အောင်သုံးသပ်ဆုံးဖြတ်နိုင်အောင်လို့ဗီဒီယိုအဖွဲ့ကနယ်ဘက်တွေသွားပြီးတော့ပြညာပေးမှုတွေလုပ်တဲ့အခါမှာဒီကိစ္စကအခက်အခဲစိန်ခေါ်မှုတစ်ခုအနေနဲ့တွေ့ရတယ်လို့ပြောပြပါရယ
်ကျမတို့ကတကယ်လို့ဒီ internet နဲ့ပတ်သက်ပြီးတော့တခြား resource တွေတခြားဟိုအရင်းမြစ်တွေကျမတို့မတွားနိုင်ဘူးတွားမကြည့်နိုင်ဘူးမကြည့်တတ်ဘူးပြီးတော့အဲ့လိုမျိုးတွားမယ်ဆိုလို့ရှိရင်လည်းကျမတို့အဲ့ဒါတွေကဥပမာမြန်မာလိုရေးထားတာတွေမဟုတ်ဘူးဆိုတော့ ကျွန်မတို့ကအဲ့ဒီအခက်အခဲတွေကတော့ရှိတယ်ပေါ့နော်အဓိကမြန်မာ content အားနဲ့ internet ပေါ်မှာ Facebook ပေါ်မှာလည်းအကုန်လုံးစုပြုံနေကြတယ်တခြားကျွန်တော်တို့ဘယ်မှ platform တွေမတုံးဘူးဆိုတဲ့ဟာလေးဒီကတော့အခက်အခဲပေါ့နော်
ဒီကိစ္စဆိုင်ဝင်စားတဲ့မြန်မာနိုင်ငံကမျိုးဆက်တစ်တည်းအတွက်အသုံးဝင်တဲ့သတင်းအချက်အလက်တွေကိုဘယ်မှာရှာရနိုင်မလဲဆိုတာသိနိုင်ဖို့ကစိန်ခေါ်မှုဖြစ်တယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ရဲ့ CEO Jess Peterson ကလည်းပြောပါတယ
် You know when you look at the population in Myanmar people have been very very quick to adopt not just
မြန်မာနိုင်ငံကလူတွေကိုကြည့်မယ်ဆိုရင်လက်ကမ်းစမတ်ဖုန်းသစ်တွေနောက်ဆုံးထွက် digital ဤပညာသုံးပစ္စည်းတွေဝယ်တဲ့နေရာမှာနေမဟုတ်ဘူးလူမှုကွန်ရက်တွေတုံးတာ message post ဆက်သွယ်ကြတာမျိုးကိုလည်းခဏလေးအတွင်းမှာတက်အောင်လုပ်နိုင်ကြပါတယ်လေ့လာကြပါတယ် digital media တွေတုံးတဲ့မျိုးဆက်သစ်တွေကြားမှာတွေ့ရတဲ့ကြီးမားတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကရေးပါတယ်မပါဘူးဆိုတာကိုခွဲခြားသုံးသပ်တတ်ဖို့ယုံကြည်စိတ်ချရတဲ့သတင်းတွေကို့အတွက်တန်ဖိုးရှိတဲ့သတင်းတွေကိုဘယ်မှာရှားမလဲဆိုတာသိအောင်လုပ်နိုင်ကြဖို့ပဲဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့ဖန်တီးရကအများကြီးလုပ်ပေးနေပါတယ
်သတင်းအချက်အလက်တွေကိုအချိန်တိုအတွင်းမှာလူအများကြီးစီမြန်မြန်ရအောင်လို့ဖြန့်ဝေပေးနိုင်တဲ့Facebook လိုလူမှုကွန်ရက်တွေကတစ်ဖက်မှာအသုံးဝင်တာမှန်နေတယ်တစ်ဖက်မှာဆိုးကျိုးတက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုသဘောပေါက်ထားကြဖို့လိုတယ်လို့သတင်းမီဒီယာနဲ့ဤပညာကျွမ်းကျင်သူတိုင်းကပြောကြပါတယ်ရှင်